မြန်မာပြည်သူတွေရဲ့လူမှုဘဝတွေကိုကိုယ်တိုင်လေ့လာနေတဲ့ဗြိတိန်နိုင်ငံကနိုင်ငံတကာဖွံ့ဖြိုးရေးဝန်ကြီးသစ်ကသူ့ရဲ့ပထမဆုံးအကြိမ်မြန်မာပြည်ခီးစဉ်အတွင်းမှာပဲဗြိတိန်အနေနဲ့မြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်အကူအညီတွေပို့တိုးပေးသွားမှာဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။ဗြိတိန်အပါအဝင်နိုင်ငံတကာအလှရှင်တွေအနေနဲ့မြန်မာနိုင်ငံကိုကိုယ်တိုင်လာရောက်လေ့လာဖို့မြန်မာအစိုးရကအမြဲဖိတ်ခေါ်ပါတယ်လို့လည်းမြန်မာပြန်ကြားရေးဝန်ကြီးကပြောဆိုပါတယ်။အသေးစိတ်ကိုမတ်စုံမွန်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင်။
ပြည်ခေတ်လကမှာဗြိတိန်ကအသင်ခန့်အပ်လိုက်တဲ့နိုင်ငံတကာဖွံ့ဖြိုးရေးဝန်ကြီးဒက်စမွန်ဆွိုင်းဟာပထမဦးဆုံးချိန်သူ့ရဲ့မြန်မာခီးစဉ်ကိုဩဂတ်စ်လ25ရက်နေ့တနင်္လာနေ့ကနေစတင်ပြီးတော့ဩဂတ်စ်လ28ရက်နေ့ဗုဒ္ဓဖူးနေ့အထိ3ရက်တာကြာမြင့်မဲ့သူ့ရဲ့ခီးစဉ်အတွင်းမှာရန်ကုန်နေပြည်တော်နဲ့ကချင်ပြည်နယ်တွေကိုတွားရောက်လေ့လာမှာဖြစ်ပါတယ်။သူ့ရဲ့ခီးစဉ်အတွင်းမှာနေပြည်တော်မှာအစိုးရပိုင်းတာဝန်ရှိသူတွေ၊ကျန်းမာရေးဝန်ကြီးဦးတန်းအောင်၊နောက်ပြည်ထောင်စုဝန်ကြီးဦးစိုးသိန်းတို့နဲ့ပါတွေ့ဆုံဖို့ရှိပါတယ်။မြန်မာအစိုးရအနေနဲ့ဗြိတိန်ပါဝင်နိုင်ငံတကာအလှူရှင်တွေအနေနဲ့ပြုပြင်ပြောင်းလဲရေးဖော်ဆောင်နေတဲ့မြန်မာနိုင်ငံတွင်းကပကတိအခြေအနေတွေကိုကိုယ်တိုင်လာရောက်လေ့လာဖို့ဖိတ်ခေါ်ပါတယ်လို့ပြန်ကြားရေးဝန်ကြီးဦးရထွတ်က VOA မြန်မာပိုင်းကိုပြောပါတယ်။
ကျွန်တော်တို့ရဲ့ရည်ရည်ချက်ကတော့ရှင်းပါတယ်ဗျာ။ကျွန်တော်နိုင်ငံမှာဖြစ်ပျက်နေတဲ့ပကတိအခြေအနေတွေကိုသိချင်ရင်ကျွန်တော်တို့ကလာပြီးတော့လေ့လာမယ်ဆိုရင်ကျွန်တော်တို့ဝန်မြောက်ဝန်သာပူးပေါင်းဆောင်ရွက်မယ်။အဲ့လိုမလေ့လာဘဲနဲ့တခြားဌာနတွေကရတဲ့ဒရင်တွေကိုကြည့်ပြီးတော့မှမြန်မာနိုင်ငံမှာဝေဖန်မယ်၊သုံးသပ်မယ်၊အပြစ်တင်ဖို့ကြိုးစားမယ်အပြစ်ဒဏ်ကဖို့ကြိုးစားမယ်ဆိုရင်ကျွန်တော်တို့ရဲ့ဒီမိုကရေစီအတွင်းကုကြောင်းရေးကိုထိခိုက်စေမှာပေါ့ဒီအတွင်းကုကြောင်းရေးလုပ်ငန်းကိုလုပ်ခဲ့တာ၃နှစ်ကျော်ကြာတဲ့အခါမှာအောင်မြင်မှုတွေတချို့ရနေသလိုစိန်ခေါ်မှုတချို့လည်းကျန်နေသေးတယ်အဲ့တော့နိုင်ငံတကာတွေကအဲ့ဒီစိန်ခေါ်မှုရှိနေတာတွေကိုအသိမှတ်ပြုပြီးတော့မှကူညီပေးလို့ရှိရင်ကျွန်တော်တို့ဝန်တာတာပေါ့ပြီးလို့ရှိရင်အဲ့လိုကူညီခြင်းအဖြစ်ကျွန်တော်တို့ရင်ဆိုင်နေရတဲ့စိန်ခေါ်မှုကိုကျော်လွှားတဲ့နေရာမှာပို့ပြီးတော့မှမြန်မြန်ဆန်လှုပ်ဆောင်နိုင်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်ဒါမှမဟုတ်ဒီစိတ်နဲ့ငါပါဝင်ပေးနိုင်ငါမဆိုလာရောက်လေ့လာမဆိုကျွန်တော်တို့ကတော့ဝင်းမြောက်ဝင်းတာဥပောင်းဆောင်ရဲ့ပြီးတော့မှအခြေအနေမှနေသိအောင်ကျွန်တော်တို့ကူညီဆောင်ရဲ့ပေးဖို့ဉာဏ်သင်ရှိပါသူနဲ့လုပ်ငန်းပတ်သက်တဲ့ဝန်ကြီးဌာနတွေတော့တွေးဖို့စီစဉ်ထားတယ်နောက်လေ့လာဖို့နေရာတွေလည်းနိုင်ငံခြားရေးဝန်ကြီးဌာနညှိနှိုင်းပြီးတော့စီစဉ်ထားတယ်လို့ပဲကျွန်တော်အချမ်းချင်းသိပါတယ်
ခရီးစဉ်ရဲ့ဒုတိယမြောက်နေ့အင်္ဂါနေ့မှာကချင်ပြည်နယ်ကိုတွားရောက်နေတဲ့ဗြိတိန်နိုင်ငံတကာဖွံ့ဖြိုးရေးဝန်ကြီးဟာကချင်ပြည်နယ်တွင်းကကချင်လူမျိုးရေးတပ်နဲ့မြန်မာစစ်တပ်ကြားစီးရေးပြိပခတွေကြောင့်ဥယျာဉ်ဆုံးခွာပြီးထွက်ပြေးနေရတဲ့ကချင်စစ်ပြေးဒုက္ခသည်စခန်းတွေစီကိုတွားရောက်လေ့လာမှာဖြစ်ပါတယ်။နောက်ကချင်ပြည်နယ်တွင်းမှာမဲကြိုစင်းကောက်ယူနေမှုအခြေအနေစိုက်ပျိုးရေးစီမံကိန်းတွေကိုလည်းတွားရောက်လေ့လာဖို့ရှိပါတယ်။ဒီလိုမျိုးဗြိတိန်နိုင်ငံကနေမြန်မာနိုင်ငံပေါ်မှာဝင်ကြီးတွေကိုယ်တိုင်လာရောက်လေ့လာပြီးတော့ဝင်ကြီးအကူအညီတွေပို့တိုးပေးဖို့စီစဉ်နေတဲ့အပေါ်ကချစ်အရေးလှုပ်ရှားသူခေါင်းဆောင်တဦးဖြစ်တဲ့ဒေါက်တာတူးကြာကကြိုဆိုလိုက်ပြီးတော့အကူအညီတွေဟာအမှန်တကယ်လိုအပ်နေတဲ့သူတွေစီစနစ်တကျရောက်ရှိသွားဖို့လိုအပ်တဲ့အကြောင်း VOE မြန်မာပိုင်းကိုပြောပါရစေ
။အကူအညီတွေကတော့လိုအပ်နေတာပဲဒီမှာ။အဲ့ဒါမှဒီပေးတဲ့နေရာမှာပေါ့နော်။ဒါတရားမှုရှိမရှိဆိုတာပေးတဲ့ပုံစံပေါ်မှာနည်းနည်းမှတည်မယ်။တကယ်လိုအပ်တဲ့လူတွေလက်သေးကိုအရောက်ပို့ပေးနိုင်တဲ့ရပေးနိုင်လို့ရှိတော့အများကြီးကောင်းတယ်ဗျ။အဲ့ဒီတစင်ကနေမဟုတ်ပဲနဲ့ပေါ့နော်။အဲ့ဒါတို့တကယ်လို့ဒီ IDP စခန်းတွေကိုရောက်အောင်တော်ပြီးမှ IDP မှာအဲ့မှာတို့အုပ်ချုပ်ရေးတာဝန်ခံရှိတယ်လေ။အဲ့တို့နဲ့တော့ IDP ဒီနေ့လည်းတွေ့ပေါ့ဗျ။အဲ့ဒီဒုက္ခတွေဒီနေ့လည်းတွေ့ပြီးတော့မှအဲ့မှာတကယ်လိုအပ်တဲ့ဟာကိုတို့ကိုယ်တိုင်တွားရောက်ပြီးတော့မှအဲ့ဒီလိုအပ်တဲ့လူတွေကိုတိုက်ရိုက်ပေးနိုင်လို့ရှိတော့ခြေအောင်မှုရှိပါတယ်
။ဗြိတိန်နိုင်ငံကဖွံ့ဖြိုးရေးဝန်ကြီးတစ်ဟာသူ့ရဲ့ခီးစဉ်စတင်တဲ့တနင်္လာနေ့မှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွှတ်တော်ကိုယ်စားလှယ်ကိုဇေယျတော်ကအတည်ပြုပြောဆိုပါတယ်။ရန်ကုန်မြို့ဗြိတိရှားတန်မကြီးနေအိမ်မှာတွေ့ဆုံကြတဲ့ဒီဆွေးနွေးပွဲမှာဗြိတိရှားတန်ရာရှိတွေနဲ့ဒေးဗစ်မြန်မာရဲ့အကြီးအကဲတွေပါတက်ရောက်ပါတယ်။မြန်မာနိုင်ငံအတွင်းဒေးဗစ်နိုင်ငံကဖွံ့ဖြိုးရေးဌာနကနေအကူအညီပေးနေတဲ့ရန်ကုန်တိုင်းလှိုင်သာယာမြို့နယ်အတွင်းကဝေါ်ဖရှင်ကနေလှုပ်ဆောင်ပေးနေတဲ့အသေးစားချင်းွေလုပ်ငန်းနောက်စီးပွားဖြစ်အိတ်လုပ်ငန်းတွေကိုတွားရောက်လေ့လာခဲ့တယ်လို့ရန်ကုန်တိုင်းရွှေပြည်သာမြို့နယ်အတွင်းမှာဒေးဗစ်ကအကူအညီနဲ့ဖွင့်လှစ်ပေးထားတဲ့ Mary Stocks ကဖွင့်လှစ်ထားတဲ့မျိုးဆက်ပွားကျန်းမာရေးစောင့်ရှောက်မှုစည်းကမ်းတွေကိုပါတွားရောက်လေ့လာခဲ့ပါတယ်။မြန်မာနိုင်ငံကို၃ရက်တာခီးစဉ်အတွင်းဗြိတိန်နိုင်ငံကနေပြီးတော့မြန်မာနိုင်ငံကိုအကူအညီပေးနေတဲ့ကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေအပါအဝင်မြန်မာပြည်သူတွေရဲ့ဘဝနေထိုင်မှုတွေကိုပါကိုယ်တိုင်တွားရောက်လေ့လာနေတဲ့ဗြိတိန်နိုင်ငံကဖွံ့ဖြိုးရေးဝန်ကြီးတဲ့ဟာဗြိတိန်နိုင်ငံအနေနဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေဖော်ဆောင်နေတဲ့မြန်မာနိုင်ငံအတွက်လိုအပ်တဲ့ငွေကြေးအကူအညီတွေပို့တိုးပေးသွားဖို့ရှိတဲ့အကြောင်းသူ့ရဲ့ခီးစဉ်အတွင်းမှာပြောဆိုခဲ့ပါတယ်ရှင်။